ဝင်ကြီးချုပ်ပြောင်းစုဆိုရနေပြီးတော့ပေါ့နော်ဒီနိုင်ငံသားယင်းနှိမ့်မြုံနှံမှုတွေဝင်ရောက်လာဖို့အတွက်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာပေါ့နော်ဒီဝင်ငွေကုန်ကိမတ်စုံတွေတတ်မှတ်ဆောင်ရဖို့ပေါ့နော်ညွှန်ကြားထားတယ်ဆိုပြီးတော့ကြားရပါတယ်ရှင်ဝင်ကြီးတို့ဒီစကိုင်းတိုင်းဒေသကြီးအတွင်းမှာရောဘလို့အစီအစဉ်တွေများရေးဆွဲဆောင်ရွက်နေတယ်လဲလို့ပါရှင
်ကျွန်တော်တိုင်းဒေသကြီးဆိုရမှာစီဝေးလုပ်တဲ့ဆိုင်တဲ့ဌာနတွေပါတယ်ကျွန်တော်တို့ KIPC တွေပါတယ်ဟောပေါ့ဒီပုဂ္ဂိယပိုင်းကလုံဝန်းရှင်တွေပါတယ်ကျွန်တော်တို့ဖွံ့ဖြိုးမှုအကြုံစုံကုန်စုံတိလို့တတ်မှာတောင်းတိုင်းရောပေါ့လေအတန်အသင့်ဖွံ့ဖြိုးတဲ့ဒေသကိုကျွန်တော်တို့ကဇုံနှစ်ပေါ့နော်ဖွံ့ဖြိုးပြီးလို့ယူဆရတဲ့ဒေသကိုဇုံ3ပေါ့နော်အဲ့လိုတတ်မှတ်ဖို့ကျွန်တော်တို့ညွှန်ကြားထားတယ်ကျွန်တော်တို့တိုင်းအနေနဲ့ကတော့ဇုံ3ကကျွန်တော်တိုင်းမှာမရှိဘူးဗျဇုံ3ကဖွံ့ဖြိုးပြီပေါ့ဗျာမန္တလေးလိုရန်ကုန်လိုတတ်မှုဇုံမျိုးတွေလေကျွန်တော်တို့ကအဲ့တော့38မြို့နယ်မှာဇုံ1ဆိုတာမဖွံ့ဖြိုးတဲ့မြို့နယ်30နဲ့မှ4မြို့နယ်တတ်မှတ်တယ်ဇုံ2ကတော့တန်သင့်ဖွံ့ဖြိုးတဲ့မြို့နယ်အနေနဲ့စကိုင်းမုံရွာရှိဘူးပေါ့နော်တတ်မှတ်ပြီးတော့ကျွန်တော်တို့ပြောစုဆိုအောင်ပို့ထားပါတယ်နော်တကယ်လို့ဇုံ1မှာယင်းနည်းမြို့နယ်မှာဆိုရင်ကျွန်တော်တို့ကဒီလုံငန်းရှင်တွေအနေနဲ့ဟောပေါ့လေဝင်ငွေကင်းလို့ခွဲ9နှစ်ရမှာပေါ့နော်ဇုံ2မှာဆိုရင်9နှစ်ရမယ်ဇုံ3ဆိုရင်3နှစ်ပေါ့ဇုံ3ကျွန်တော်တို့မှာမရှိဘူ
းဟုတ်ကဲ့ဒီ season တွေဘယ်တော့လောက်စတင်ပြီးတော့အသက်ဝင်မယ်အခြေအနေရှိမလဲရှင်
ကျွန်တော်တို့ဒီတိုင်းပြုစုပါဆိုတော့ကျွန်တော်တို့ကပြုစုပြီးတင်ပေးလိုက်တယ်ခုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကပြီးခဲ့တဲ့ဆယ်လပိုင်း session နေကကျွန်တော်အတည်ပြုထားပြီလေနော်အတည်ပြုထားပြီးနောက်ထပ် new ဥပဒေထွက်ဖို့ရှိတယ် new ဥပဒေကလည်းဒီ budget မကုန်ငင်တော့အလွတ်တော်မှာဆွေးနွေးနိုင်မှာတင်တယ်ဒီ2018 budget လောက်ဆိုရင်တော့ဒီ new ဥပဒေပါဥပဒေနဲ့ကျွန်တော်တို့အကောင့်ထဲပေါ်နိုင်မှာတင်တယ်အဲ့လိုနှစ်ခုထွက်သွားပြီဆိုရင်ကျွန်တော်တို့ဒီဘက်ကလည်းနိုင်ငံရေးရင်းနှီးမြှုပ်နှံမှုရောတိုင်းနာနိုင်ငံသားရင်းနှီးမြှုပ်နှံမှုရောမလုံးပြည့်သဘောပေါ့နော်လက်ရှိနေသားတော့ရင်းနှီးမြှုပ်နှံမှု new ဥပဒေမထွက်နိုင်သေးဘူးတော့ထွက်ဖို့ကကျိုးသားနေတယ်တကယ်လို့အဲ့လိုဘာညာတွေမှာတည်ပြုနိုင်မယ်ဆိုရင်တော့ဒီ2018 budget ဆန်းဆန်းချင်းပဲဆိုတော့ဒီဥပဒေ new ဥပဒေနဲ့အဲ့ဒါကျွန်တော်တို့ကဒါအကောင့်ထဲစပုံနိုင်ပြီပေါ့နော
်ဝင်ကြီးလုပ်ငန်းအမျိုးအစားလိုက်ပေါ့နော်အရင်ကအိုဝင်ငွေကုန်တွေကိုဘယ်လိုပုံစံကောက်ယူခဲ့တာတွေများရှိလဲရှင
်အဲ့အဲ့ဒါတော့ဒီလိုရှိတယ်ဗျာတိုင်းလိုက်ကိုခင်ဗျာကိုဦးစည်းမှုရုံးတွေကိုမြေကြီးမှာသိပါကျွန်တော်တို့ကအရင်တော့ကနိုင်ငံသားယင်းနှိမ့်ညွန့်နာမှုဥပဒေနဲ့နိုင်ငံသားယင်းနှိမ့်ညွန့်နာမှုဥပဒေဆိုပြီးနှစ်ခုခွဲလို့တာရှိတယ်နော်အခုကတော့အဲ့နှစ်ခုကိုပေါင်းပြီးတော့ယင်းနှိမ့်ပြတဲ့တိုင်းပြင်ပြီးတော့ကျွန်တော်ကဒီဘာပေါ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဆိုနှစ်ခုကိုပေါင်းပြီးတော့တစ်ခုရထုတ်လိုက်တယ်အဲ့တော့နိုင်ငံသားရောနိုင်ငံသားရောခွဲခြားမှုမရှိဘူးเนาะအဲ့လိုလိုမျိုးနဲ့လုပ်လိုက်တာအခုကအဲ့လိုတစ်ခုခွဲဆွဲလိုက်တဲ့အတွက်သူတို့ဒီပြင်ပြုပြင်စရာတွေပေါ့လေဒီယင်းနှိမ့်ညွန့်နာတဲ့သူတွေအတွက်စိတ်တန်းကြမှာပါလို့ယူဆပါတယ
်ဝင်ကြီးတို့အနေနဲ့ပေါ့နော်ဒီစကိုင်းတိုင်းအတွင်းကိုဘယ်လိုလုပ်ငန်းတွေပေါ့နော်ဝင်ရောက်လာဖို့အတွက်ဖိတ်ခေါ်ချင်တာများရှိလဲရှင
်တဘာဝရင်းမြစ်ကိုဒီထုတ်ယူတဲ့ investment တွေလုပ်တာတွေကများတယ်လေကျွန်တော်တို့ဒီနောက်ပိုင်းတော့အလုပ်ကန်ခွန်လန်းကိုဖန်တီးနိုင်မဲ့လူတွေမျှော်လင့်တာပေါ့ဗျာအထည်ကျုပ်ဆက်ယုံမျိုးတွေစက်မှုဒီထုတ်ကုန်ထုတ်တဲ့ဆက်ယုံတွေဟာဟိုလူတွေအများကြီးအလုပ်ကန်ပေးနိုင်တဲ့အလုပ်တွေမျှော်လင့်နေဒီကြီးသွားလုပ်ငန်းတွေဟိုတယ်လုပ်ငန်းတွေเนาะပြည်ပြည်ဒီကျွန်တော်တိုင်းရလေကျေပြန့်နေပြီးရဒီ layer site တို့မွေးမြူပြီးမှမြှုပ်နှံမဲ့လုပ်ငန်းတွေဒါမျိုးတွေမျှော်လင့်တာပေါ့ကျွန်တော်တို့အရင်တော့ဒီတဘာဝတက်ငွေထုတ်တာတို့ဒီဘာလို့ခေါ်မလဲရင်းမြစ်ထုတ်ယူတဲ့ဟာဒီယင်းနှိမ့်ညွန့်နှံမှုတွေကိုတော့ကျွန်တော်သိဥစားမပေးချင်တော့ဘူးเนา
ะစကိုင်းတိုင်းအတွင်းမှာဆိုရင်လည်းပေါ့နော်လျှက်စစ်မီအခက်အခဲတွေရှိသလိုဒီလမ်းပန်းဆက်သွယ်ရေးဘက်မှာလည်းလိုအပ်ချက်တွေရှိတယ်ဆိုတော့အနေအထားတွေလည်းသိရတယ်ပေါ့နော်ဒီလိုအနေအထားတွေအရပေါ့နော်ဝင်ငွေကုန်ကင်းလွတ်ခွင့်ပေးလိုက်တာနဲ့ဒီနိုင်ငံသားယင်းနှိမ့်ညွန့်နှံမှုတွေကဝင်ရောက်လာနိုင်မှာမလားဝင်ကြီးတို့ဘလို့တွက်ချက်မှုတွေများရှိလဲရှင်
ဒီအခြေခံအဆောက်အအုံလိုအပ်ချက်တွေကတနိုင်ငံလုံးဖြစ်နေတာပါနော်။နိုင်ငံလုံးဖြစ်နေတာဆိုတော့ကျွန်တော်တို့အစိုးရလည်းအဲ့ဒါကိုကန့်နိုင်မှုများဖြည့်ဆည်းနိုင်မှုအဲ့ဒီအားလုံးကြိုးစားနေပါလေ။ကျွန်တော်တိုင်းနေမှုပေါ့တနိုင်ငံလုံးကြိုးစားနေပါလေ။ဒီအားဒီဖြည့်ဆည်းပေးမှလည်းဒီ investment လုံးမလိုလာမှာဘူးနော်။လုံးပါအဲ့ဒါတော့ကျွန်တော်တို့ leadership ဘိုင်းဆိုင်ရာလည်းသူ့အနေနဲ့သူရှိပါတဲ့အစီအစဉ်တွေလုပ်ပါပါနော်။ဖြည့်ဆည်းနိုင်အောင်တစ်နေ့တစ်နေ့ကြိုးစားပါပါနော်
။ဝင်ကြီးအခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RFA ကကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးတင်ပါဟုတ်ကဲ့ပါ။